နိုင်ငံရေးစီးရေးစီးပွားရေးနယ်ပယ်တွင်လွှမ်းမိုးအပိုင်စည်းဖို့လှုပ်ရှားမှုတွေမှာချိတ်ဆက်နေတဲ့တရုတ်စီးပွားရေးကုမ္ပဏီတွေ institution တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတောက်ကြနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြည်တွင်းမှာရောပြည်ပမှာပါတရုတ်ကွန်မြူနစ်ပါတီအစိုးရရဲ့ဆိုးရွားလာတဲ့လွှမ်းမိုးအပိုင်စည်းရေးလှုပ်ရှားမှုဟာအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်စေပြီးမဟာမိတ်တွေမိဖက်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလည်းပြပြားစေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့ကုန်ပစ္စည်းတွေနဲ့နည်းပညာတွေကိုတရုတ်စီးပွားရေးကုမ္ပဏီတွေနဲ့ institution တွေကနေအပိုင်စီးဖို့ရည်ရွယ်ချက်နဲ့အမျက်ထုတ်အသုံးချမှုကိုတားဆီးကာကွယ်ရေးအပါအဝင်တံပြန်လှုပ်ဆောင်နိုင်သမျှကိုအမေရိကန်ကချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပွန်ပီယိုကပြောပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအကျိုးစီးပွားကိုအားနည်းထိခိုက်စေတဲ့လှုပ်ဆောင်မှုတွေအတွက်တချို့အဖွဲ့အစည်းတွေပေါ်မှာလည်းကန့်သက်ချက်အသစ်တွေချမှတ်ထားကြောင်းသူကဆိုပါတယ်အမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအကျိုးစီးပွားကိုအားနည်းထိခိုက်စေတဲ့လှုပ်ဆောင်မှုတွေအတွက်တချို့အဖွဲ့အစည်းတွေပေါ်မှာလည်းကန့်သက်ချက်အသစ်တွေချမှတ်ထားကြောင်းသူကပြောပါတယ်အထူးသဖြင့်အမေရိကန်စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြပပို့ကုန်ထိန်းချုပ်ရေးစီးရင်မှာတရုတ်နိုင်ငံကအဖွဲ့အစည်း59ခုကိုထည့်သွင်းထားကြောင်းပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင့်